မြန်မာစစ်ဘက်ကရေးသားဖော်ပြနေတာတွေအားလုံးကိုလူတွေမျက်နှာအောင်ပို့ပေးတာရှင်းချသွားမယ်လို့Facebook ကပြောပါတယ်။ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းပြီးအရတားခေါင်းဆောင်တွေကိုဖန်ထားပြီးတဲ့နောက်စစ်တပ်ဟာသတင်းမှားတွေကိုဆက်ဖြန့်နေတယ်လို့Facebook ကပြောတာပါ။စစ်ဖက်အုပ်ချုပ်ရေးစန့်ကျင်စင်တာပြပွဲတွေနိုင်ငံအနှံ့ပေါ်ပေါက်လာနေချိန်မှာပဲ Facebook ကအချက်လက်တွေကိုမြင်နိုင်တဲ့လူဦးရေကိုရှော့ချသွားမှာဖြစ်တဲ့အကြောင်းစစ်တပ်ကဖွင့်ထားတဲ့နောက်ထပ် Facebook အကောင့်တွေကိုလည်းအလားတူချိုးဖောက်မှုတွေနဲ့သတင်းမှားတွေတင်နေမယ်ဆိုရင်ဒီလိုပဲကန့်သတ်သွားမှာဖြစ်ကြောင်းကုမ္ပဏီရဲ့ပြောခွင့်ရကပြောပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံသားတွေ ထုတ်ဖော်ပြောဆိုနိုင်ဖို့သူတို့နိုင်ငံမှာဘာတွေဖြစ်နေတယ်ဆိုတာကိုကဘာကြီးကိုပြသဖို့အတွက်နိုင်ငံရေးစကားတွေအပါအဝင်တင်ပြပြောဆိုနေတာတွေကိုအကာအကွယ်ပေးနေပါတယ်လို့ Facebook ကုမ္ပဏီ Asia Pacific လူမှုဝါဒရေးရာဒါရိုက်တာရဖဲဖရန်ပြောကပြောပါတယ်။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရထိပ်ပိုင်းခေါင်းဆောင်အားလုံးနီးပါးကိုထိမ့်သိမ်းထားပြီးတော့စစ်တပ်ကအာဏာသိမ်းချိန်ကစပြီးမြန်မာနိုင်ငံတွင်းကထောင်ပေါင်းချီတဲ့လူတွေဟာအခုFacebookအကာအကွယ်ပေးနေတယ်ဆိုတဲ့အကြောင်းအရာတွေကိုပဲရေးတင်နေကြတာဖြစ်ပါတယ်ရှင်။